ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိလွယ်လင်းတကူစစ်ဆေးနိုင်မယ်စနစ်မြန်မာနိုင်ငံမှာသာမကကြံနိုင်ငံကြီးတွေမှာပါထုတ်လုပ်နိုင်မှုမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထူးကဒေါက်တာဇီယာတက်ကပြောပါရယ်ဒါပေမဲ့ဒီကနေ့မှကျန်းမာရေးအသည့်နိုးကြားလာမှုသတင်းကိုမထိန်ချန်ပဲအချက်လက်တွေကိုအစောတလင်ဖြန့်ချိနိုင်မှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တည်ဆုံးမှုနှုန်းဟာ SARS ရောဂါထက်ပိုပြီးလျော့နေလာတယ်လို့ဆိုပါရယ်နယူးယောက်မြို့ Week of Heights ဆေးဝါးကုသမှုဌာနဒုဥက္ကဋ္ဌကူးစက်ရောဂါအထူးဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။ Commercial available test kit လို့ခေါ်တာပေါ့နော်။ဒီနိုင်ငံမှာရှိတဲ့တက်ခွဲခန်းတွေမှာတော့မဒီ test kit မရှိပါဘူး။ Commercial အဆင့်ကိုရောက်ဖို့အတွက်ကအခုတက်တီဒီ virus ကိုမွေးလို့မရသေးဘူးပေါ့နော်။သူတို့အနေနဲ့မွေးလို့ရမှတာလင်သူ့ရဲ့ DNA sequence ကိုရတော့ခါကြမှာကျွန်တော် commercial test kit ဆိုတဲ့ဒီချက်ချင်းလုံးလို့ရတယ်ပေါ့เนาะတချို့ test kit တွေဆိုရင် within 3 hours အတွင်းမှာကျွန်တော်တို့ရပါတယ် US မှာရှိတဲ့ဆေးရုံတော်တော်များများမှာလည်းမတုံးနိုင်ပြပါဘူးကျွန်တော်တို့ခေါ်တဲ့ PCR testing ပေါ့เนาะဘာလို့လဲဆိုတော့ဈေးရကြီးတဲ့အတွက်ကြောင့်ပါအ
ဲ့တော့မြန်မာနိုင်ငံမှာအဲ့လိုမျိုး virus နဲ့ပတ်သက်ပြီးတော့အထူးတက်ခွဲခန်းမျိုးလည်းမရှိနိုင်သေးတော့အခုဒီတန်လျာဖြစ်တဲ့လူနာတွေတွေ့လို့တို့အဲ့လိုစစ်ဆေးချက်တွေကိုထိုင်းလို့ဘာလို့ပို့ရမလဲ
ဆိုတော့ပို့ပါဟုတ်ပါတယ
်အချိန်ဘယ်လောက်ကြာမလဲကြာ
ဒီ test လုပ်တဲ့အခါမှာကျွန်တော်တို့ဒီအများပြည်သူတွေဒီဘုအချက်ကနှစ်ချက်ရှိပါတယ်ကျွန်တော်တို့အခုစစ်နေတာဒီနှစ်မျိုးစစ်ပါတယ်နံပါတ်1ကသူတို့အခုအာကောင်ရဲ့နောက်ဆုံးနေရာကိုဟိုကျွန်တော်တို့တုတ်တန်လေးထည့်ပြီးတော့ကျွန်တော်စမ်းနေနောက်ထပ်တစ်ခုကသလိပ်ပေါ့နော်အဲ့ဒီဟာကိုစမ်းနေနောက်အခုနောက်ပိုင်းပြန်ပြီးတော့ထပ်ပြီးတော့တတိယတစ်ခုကျွန်တော် blood ထဲမှာလည်းသူတို့စမ်းနေနိုင်ငံတွေရှိပါတယ်နောက်တစ်ခုက specimen ကိုဘယ်မှာစမ်းလဲဆိုတော့ကျွန်တော်စူးထဲမှာစပြီးတော့စမ်းပါတယ်ဒါကတော့တရုတ်ပြည်မှာလည်းစပြီးတော့ကျွန်တော်ထင်ပါတယ်လွန်ခဲ့တဲ့နှစ်ရက်သုံးရက်အတွင်းမှာစပြီးတော့ report တွေလုတ်လာပါတယ်သူစတူရဲမှာစပြီးတော့တွေ့လာတယ်လို့ပြောတယ် US မှာလည်းစတူရဲမှာစစ်ပါတယ်ဒါပေမဲ့ဒီတွေ့တဲ့အခါမှာလူနာမှာ symptom ရှိလို့စစ်တာပါလူနာမှာဝင်သွားလို့စစ်တာပါဝင်မသွားရင်တော့သူတို့ဘူးတတိရောဘူးတို့မှာမစစ်သေးပါဘူးပေါ့ best specimen ကိုပို့မလဲဆိုတဲ့ပုံမှာမူတည်ပါတယ်ကျွန်တော်ထင်ပါတယ်ယူရီးယားကိုသူတို့ပို့တာဘာကိုပို့တယ်လဲတော့ကျွန်တော်မသိဘူးပေါ့နော်သူတို့ officially မထုတ်ပြန်ဘူး normally ကဒီ PCR test တစ်ခုဒီ3ရက်အတွင်းမှာကြာပါတယ် 72 hours ဒီမှာကျွန်တော်တို့ခံမှန်းကြည့်ရ result ကရနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဟိုနည်းပညာကလည်းနောက်ကျနေတဲ့အခါကျတော့မြန်မာနိုင်ငံမှာဒီ virus ပိုးဘယ်လောက်ထိကူးစက်နေလဲဘယ်သူတွေဘယ်လိုဖြစ်နေလဲဆိုတာလည်းမသိရတဲ့အခါလူတွေကပို့ပြီးတော့စိုးရိမ်နေရ
တယ
်ဒီအချင်းချင်းပေါ့မလိုလားအပ်တဲ့အမှုတွေဖြစ်လာကြတယ်လေအဲ့ဒါမျိုးတွေကိုမဖြစ်ရအောင်အထူးရောက်ဆုံးလူတို့ကျန်းမာရေးနေနဲ့ရောဘယ်လိုကာကွယ်သင့်လဲရှင
်ဟုတ်ကဲ့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံဒီကျွန်တော်အာဖရိကနဲ့ကျန်နိုင်လို့ရှိရင်ဒီနိုင်ငံမှာရှိတဲ့ website တွေက Africa တတိုက်လုံးမှာနှစ်ခုပဲရှိပါတယ် National Lab ကြီးတစ်ခုလုံးအဲ့နှစ်ခုမှာပဲ test လုပ်လို့ရတယ်လို့ပြောတယ်။ဒီနေ့ဒီချိန်ဒီ Africa မှာ the case မှာ reported မရှိသေးပါဘူး။ဆိုတော့ Africa နဲ့တရုတ်နဲ့ဆိုတာတော်တော်ကြီးကို assessment ရှိနေတာပါ။တရုတ်တွေဒီအများစု Africa ကိုသွားနေကြတာ။ the case မှာမရှိဘူးဆိုတာတကယ်ပဲမရှိလို့လား။ test မလုပ်ဘဲနဲ့မရှိလို့လားပေါ့နော်။ the same principle ကျွန်တော် apply လုပ်တာပါမြန်မာနိုင်ငံမှာ။ပမာနဲ့တရုတ်တွေလည်းတော်တော်လေးနယ်စပ်ချင်းရကြီးကတ်တယ်။လူတွေကလည်းကူးနိုင်နေဆိုတော့လေဖြစ်နိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်ပရမတစ်ခေါက်ပြောသလိုပဲကူးဖို့ chance တရုတ်ပြည်ကလာတဲ့လူတွေပမာပြည်ကိုလာလို့လာရပါမယ်နံပါတ်2ချက်ကအဲ့တရုတ်ပြည်မှာနေနေတဲ့လူကပဲပမာပြည်ကိုပြန်လာလို့ရှိရမယ်ဖြစ်ဖြစ်ပေါ့နော်ဒီကနေတစ်ဆင့်ပဲကူးလာနိုင်ပါတယ် health education ကတော့အခုချိန်မှာအရေးကြီးဆုံးပါပဲပြည်သူလူထုကတော့ဒီပမာနိုင်ငံမှာယောဂဘူးတွေ့ပြီဆိုပြီးတော့ဒီလို social media တွေမှာရေးပါတယ်ဒါမျိုးတွေကမရှိဘူးဆိုတာမရှိဘူးတို့အစိုးရအနေနဲ့တော်ဝင်ရှိသူတွေအနေနဲ့တရားဝင်ပြောရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီနေ့ဒီချိန်ဒီကျွန်တော်နားလည်သလောက်ပေါ့နော်။မြန်မာနိုင်ငံမှာ confirm case တစ်ခုဆိုမှရှိပါဘူး။တန်တရားရှိလူနာအနေနဲ့9ယောက်ဆိုတာတော့တွေ့ပါတယ်။ဒီ US ဆိုလို့ရှိရင်လည်းသူတို့နှိမ့်စင်တဲ့ပြင်းထုတ်ပါတယ်။နောက်တစ်ချက်ကအရေးကြီးတဲ့တစ်ချက်ကဒီစိတ်တွေကိုဒီအထီးထွေးလုပ်တဲ့ဟိုဒီတရုတ်ပြည်ကလူတွေနဲ့အထီးထွေးလုပ်တဲ့နေရာပေါ့နော်။ဒီကုလူဆက်ဆံရမယ့်နေရာတွေမှာမေးခွန်းတွေကိုမေးရပါလိမ့်မယ်။ပမာနိုင်ငံမှာသူတို့ကတရုတ်ပြည်ကလေမြန်နိုင်နေပိတ်တာဆိုတခြားနိုင်ငံတွေမှာလည်းဒီလိုပဲလုပ်တယ်။ဒီလိုနည်းနဲ့ပဲကျွန်တော်ထင်ပါတယ် control လုပ်လို့ရမယ်လို့ထင်ပါတယ
်။အခုဒီ corona virus ပိုးကြောင့်ဒီတည်ဆုံးမှုနှုန်းကအရင် SARS တို့ Ebola လို့တော့မများပေမဲ့ပေါ့နော်။အခုခန့်မှန်းထားတာကတော့200ခန့်နှုန်းကနေ400ခန့်နှုန်
းဟုတ်ပါတယ်။
ဒါထဲမှာပဲရှိနေသေးရဆိုပေမဲ့အဲ့တော့တည်ဆုံးမှုနှုန်းကပိုပြီးတော့မြင့်တက်လာနိုင်ဖို့ရှိလား။ဆရာတို့ဘယ်လို
SARS တော့ဘာလို့တည်တယ်လဲဆိုတော့နံပါတ်1ချက်ကကျွန်တော်တို့ထင်ရတဲ့အပိုင်းပေါ့နော်တက်နိုလော်ဂျီကအရင်အလောက်ကြီးကြီးမမြန်မကောင်းနိုင်ဘူးပေါ့နော်နံပါတ်2တစ်ချက်ကဒီသတင်းကိုအမှောင်ချထားပြီးတော့ case ကိုဒီလောက်ကြီးအထိ early detection မလုပ်နိုင်ခဲ့ဘူးပေါ့နော်ဒါကလူတိုင်းသိပါတယ်တရုတ်ပြည်မှာစလာတာတော့ကျွန်တော်နှုတ်နားလဲတော့ကတော့ဟောင်ကောင်ဒီကောင်လုံးဘက်မှာစပြီးတော့ဖြစ်တဲ့ပေါ့နော်ထိုင်ဝမ်အထိကူးသွားတယ်အဲ့မှာဆရာဝန်တော်တော်များများ တို့လည်းဒုက္ခရောက်တယ်လူနာတွေလည်းဒုက္ခရောက်တယ်ဆိုတော့တွေ့ချက်ကပြီးရင်ပြီးလိုက်တဲ့ဟာဟို expert opinion တွေမယူဘူးဟို spread မလုပ်ဘူးပေါ့နော်တင်းဆိုတော့ကျွန်တော်တို့သင်တာကတော့ဒီအခုလက်ရှိဖြစ်နေတဲ့ coronavirus ပေါ့နော် November 2019ဒီ 2 to 4% mortality rate ရှိတယ်ပေါ့အသေးပြောင်းလုံးရှိပေမဲ့ spread တာဆရာဝင်နေတယ်ဟိုဒီ healthcare worker တွေကို spread လုပ်တာတရောက်ပဲဆုံးရှုံးတယ်လို့အခုလက်ရှိပေါ့နော် data အရာရတယ်ဖြစ်တဲ့လူမရှိဘူးဆိုပြီးတော့ almost တရုတ်ပြည်ကလည်း report လုပ်တယ်တခြားနိုင်ငံတွေမှာလည်းမရှိဘူးဆိုတော့ဟိုဘာဟို implement လုပ်လာလဲဆိုတော့လူတွေဒီ health education ရ personal protection PPP ပေါ့နော်ကောင်းကောင်းလေးသုံးလာနိုင်တယ်ဒီ spread ကိုတတ်နိုင်သလောက် control လုပ်နိုင်တယ်ဆိုတော့ကျွန်တော်ထင်ပါတယ် spread ကို control လုပ်နိုင်ရင် virus ဆိုဒီအများသောအဖြစ်တော့ဒီလောက်ကြီးထိအသေးနှုန်းထပ်ပြီးတော့တက်လာစရာမရှိဘူးလို့ထင်တယ်နောက်တစ်ခုကလည်းearly recognition ဒီအရေးကြီးဆုံးအချက်လို့ထင်ပါတယ်
။ဒါကတော့ American ပြည်ထောင်စုကကူးစက်ရောဂါအထူးကဒေါက်တာဇေယျတက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။